ဒီမှာစစ်တပ်ပိုင်စီဝိုင်းလုပ်ငန်းအားလုံးကို Facebook ပိုင် Meta Company ကရေးယူပိတ်ပင်ကြောင်းထုတ်ပြန်လိုက်တယ်လို့စစ်တပ်စီဝိုင်းလုပ်ငန်းတွေရဲ့ Facebook စာမျက်နှာတွေကိုလည်းဒီနေ့ကစပြီးဖယ်ရှားလိုက်ပါပြီ။ဆရာနာတင်ခဲ့တဲ့ Ferrari လက်ထက်ကစလို့စစ်တပ်ပိုင်လုပ်ငန်းကြော်ညာတွေကို Facebook လူမှုကွန်ရက်မှာတာနစ်ထားရကနေအခုဆိုရင်ဒီမှာစစ်တပ်ပိုင်လုပ်ငန်း Facebook အကောင့်တွေကိုပါဖယ်ရှားတင်လိုက်တာပါ။အခုလိုနောက်ဆက်တွဲရေးယူရတာကဒီမှာစစ်တပ်ရဲ့အကြမ်းဖက်လူခွင့်ရေးချိုးဖောက်မှုတွေဇက်တိုက်ကျူးလွန်နေတာကိုစစ်တပ်စီးပွားရေးလုပ်ငန်းတွေကငွေထောက်ပံ့ပေးခဲ့တာကြောင့်လို့အခုလိုရေးယူတာဖြစ်တယ်လို့ Facebook ကကြေညာပါတယ်။အခုလိုရေးယူနိုင်ဖို့နိုင်ငံတကာအတိုင်းအဝိုင်းနဲ့အရေးပဲလူမှုအဖွဲ့တွေရဲ့မှတ်တမ်းထောက်ထားတွေကိုအခြေခံကူးကားခဲ့တယ်လို့ Facebook ပိုင် Meta Company Asia Pacific Data ပြည်သူ့ရေးရာမူဝါဒဆိုင်ရာညွှန်ကြားမှု Rafael Frankel က Writers စာရင်းထဏာကိုပြောပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာချက်လက်ရှာဖွေကော်မရှင် RIMM ရဲ့2019ခုနှစ်အစည်းအဝေးခန်းစာနောက်Justice for Myanmar အဖွဲ့နဲ့ Burma Campaign UK အဖွဲ့တို့ရဲ့သူတည်တနာတွေ့ရှိချက်တွေအပြင်အရက်ပဲအဖွဲ့တွေနဲ့ဆွေးနွေးခဲ့တာတွေပေါ်မှာလည်းအခြေခံလွတ်ဆောင်ခဲ့တယ်လို့သူကဆိုပါတယ်ဒီလုပ်ငန်းတွေရဲ့ Facebook အကောင့်နဲ့စာမျက်နှာပေါင်း100ကျော်ကိုဖြုတ်ချခဲ့ပြီးပြီလို့လည်း Mr. Franken ကပြောပါတယ်ဒီလိုလွတ်ဆောင်ဖို့ကိစ္စကိုတောင်းဆိုခဲ့တဲ့ဒီတိန်ချေဆိုင် Burma Campaign UK အဖွဲ့ကလည်း Facebook ရဲ့အခုလိုရည်ရွယ်မှုကိုကြိုဆိုကြောင်းထုတ်ပြန်ထားပါတယ်ခင်ဗျ